2024ခုနှစ်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်ရွေးကောက်ပွဲမှာသမ္မတအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်နိုင်တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာနိုင်သူဒုသမ္မတကမလာဟဲရစ်ကကယ်လီဖိုးနီးယားပြည်နယ်ရှေ့နေကျုပ်ဖြစ်တဲ့သူတာဝန်ထမ်းဆောင်ခဲ့စဉ်အတွင်းမှာတော့နေဆက်လုံခြုံရေးနဲ့ပတ်သက်လို့အတွေ့အကြုံတွေအများကြီးရှိခဲ့ပါတယ်လို့ခြေပပြောဆိုလိုက်ပါတယ
် The Attorney General of a Border State In that job I walked underground tunnels between the United States and Mexico on that border with
ဒုသမ္မတပြောသွားတာကတော့နေဆက်ပြည်နယ်တစ်ခုမှာသူရှေ့နေကျုပ်တာဝန်ထမ်းဆောင်နေတဲ့အချိန်တွင်းမှာတော့အမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနေဆက်ကမြေအောက်ဥမင်လှိုင်ကောင်းနေတဲ့မှာနေဆက်လုံခြုံရေးတာဝန်ရှိသူတွေနဲ့အတူတွားရောက်ပြီးတော့စစ်ဆေးကြည့်ရှုခဲ့တယ်။နိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့နိုင်ငံတကာရာဇဝတ်ဂိုင်းတွေ၊မူရဲဂိုင်းတွေနဲ့လူကုန်ကူးတဲ့သူတွေကိုလိုက်လံနှိမ်နင်းခဲ့တယ်ပြစ်မှုကျူးလွန်သူတိုင်းကိုဥပဒေအရအရေးယူနိုင်ခဲ့တယ်။ဒါပေမဲ့ဒေါ်နယ်ထရန့်ကတော့နေဆက်လုံခြုံရေးအလေးပေးဆောင်ရွက်သွားမယ်လို့အကြီးအကျယ်ပြောခဲ့ပေမဲ့လည်းသူဟာသူပြောတဲ့အတိုင်းမလုပ်နိုင်ခဲ့ပါဘူးလို့ဒုသမ္မတကမလာဟဲရစ်ကပြောသွားတာဖြစ်ပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရန့်နဲ့ Republican ထိပ်တန်းပါတီခေါင်းဆောင်တွေကအဲ့ဒီအချက်နဲ့ပတ်သက်လို့သူတို့အတွက်အားသာချက်အဖြစ်နဲ့ယူဆထားတာဖြစ်ပါတယ်။ Georgia ပြည်နယ် Atlanta မြို့ကမဲဆွယ်စည်းရုံးပွဲထဲမှာတော့ဒုသမ္မတကမလာဟဲရစ်ကသူဟာနိုဝင်ဘာလမှာသမ္မတကြည့်ကပွဲမှာဖြစ်လာမယ်ဆိုရင်ဒီနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးဆောင်ရွက်ဖို့ Trump ကနေကန့်သက်ထားတဲ့အစီအစဉ်ကိုပြန်ပြီးတော့အသက်သွင်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်လက်တလောမှာတော့ Kamala Harris ကဒီမိုကရက်သမ္မတလောင်းဖြစ်လာဖို့အလားအလာများလာပြီးတော့ပြောင်းလဲသွားတဲ့နိုင်ငံရေးအခင်းကျင်းအနေထားအောက်မှာ Donald Trump ဟာ Harris နဲ့စကားချစ်ထိုးမှလာဘယ်တော့စကားချစ်ထိုးကြမလဲဆိုတာကိုလည်းအခုထက်ထိမသိရသေးပါဘူး Kamala Harris ဘက်ကတော့ Trump အနေနဲ့သူနဲ့မျက်နှာချင်းဆိုင်စကားချစ်ထိုးဖို့တိုက်တွန်းထားပါတယ်ရှင်